အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ချင်းချောင်းမှုတွေကိုတံပြန်ဖို့အတွက်ရှေ့လယ်ပိုင်းဒေသမှာနောက်ထပ်ဆက်လက်နက်ပစ္စည်းတွေကိုထပ်ပြီးတော့တုံ့ပြန်ချထားလိုက်ပါတယ်။ကန်တာစစ်စီရေးမှာအသုံးပြုနိုင်တဲ့ USS Arlington စစ်သင်္ဘောနဲ့ Patriot ဒုံးကျည်ပြည်လွတ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တယ်လို့သောက်ကြားနေကကြေညာပါတယ်။ USS Abraham Lincoln Landing သင်္ဘောပေါ်ဝင်တဲ့စစ်သင်္ဘောအုပ်စုနဲ့ဘီ90နဲ့ဘုံကျဲလေရင်တွေအရှေ့လယ်ပိုင်းဒေသကိုရောက်ပြီးတရက်ချာမှာပဲအမေရိကန်ဘက်ကအခုလိုထပ်ပြီးတော့ပို့ဆောင်လိုက်တာဖြစ်ပါတယ်။အီရန်ကအမေရိကန်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအရှေ့လယ်ပိုင်းဒေသကိုတက်တီဆေးလွှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်တာတွေကိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်ဆိုတာကိုအီရန်အနေနဲ့နားလည်ဖို့အရေးကြီးတယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တာဝန်ယူထားတဲ့ Patrick Shannon ဟန်နာတောက်ချာနေမှာပြောပါတယ်။ကျွန်တော်တို့အရှေ့လယ်ပိုင်းဒေသမှာရှိနေတာဟာအကြမ်းဖက်ဝါဒကိုတိုက်ခိုက်နေနေပြီးလုံခြုံရေးတည်ဆောက်ဖို့အပြင်ကိုကိုကိုကာကွယ်သွားဖို့လည်းဖြစ်တယ်လို့သူကပြောပါတယ်။အီရန်ဘက်ကမြေပြင်ကရောပင်လယ်ပြင်ကပါချင်းချောက်နေတာဖြစ်တယ်လို့အမေရိကန်စစ်တပ်ကြီးကဲတာဝန်ရှိသူတူကလည်းပြောပါတယ်။ USS Arlington သင်္ဘောကတော့ USS McHenry နေရာမှာအစားထိုးမှဖြစ်ပြီးတော့ Patriot ဒုံးကျည်ပစ်စင်တွေကိုတော့ဘယ်မှာထားမယ်ဆိုတာကိုအမေရိကန်စစ်တပ်တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။